Nanga from your daughter put where Pizu Bizamia e Chingo Mintin, Chinga, Diga, Jazzo, Chep Pitalo, Siway Longani, Longjons, Yenimio, and I bought Yahweh, Somovo Gale, 2 years Chidelo, Nanga timing a Boko Dons and Suchika, Piola Barry. Maybe on my Chimpare, Nanga timing a Boko, Ness, Siway Longan, Shimia, from your movie from Yadu, Somewhere, Kanama, a Gulu, Piola Daba. Yet that's where I let us Siway Longan, Shin in Epatamazo, two stones, Sunny when a Pata Bira.
အပြည့်စုံကိုတော့မဆုမုံကစက်ပြောပြမှာဖြစ်ပါတယ်ဗျာ။အန်အန်ဒီဦးဆောင်တဲ့အရသာဆိုရလက်ထက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကမြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပထမဆုံးကြိမ်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းရှင်တွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင ကျွန်တော်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကထားအမယ်အချက်တစ်ချက်ချက်ပြောပါစေဘယ်ချက်ကိုပြောမလဲဆိုတော့ဒီမှာဒေသနာသုသာကြည့်တဲ့အခါကျတော့ဒီမှာခေါင်းထဲမှာပေါ်လာတော့တကယ်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတန်ဖိုးမြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့ဟာရေရှည်တည်တံ့ခိုင်မြဲနိုင်မဲ့ ဒီကနေ့ကျွန်တော်တို့ကစီးပွားရေးလုပ်ငန်းတွေဘေးကင်းလုံခြုံစွာလည်ပတ်နိုင်မှုကလည်းတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းတော်အောင်ဆန်းစုကြည်ကပြောဆိုပါတယ်ကျမတို့အစိုးရတကယ်အခြေခံမူဝါဒတွေထဲမှာတရားဥပဒေစိုးမိုးရေးဆိုတာကျမတို့ကထိတ်တန့်တာထားပါတယ်စီးပွားကိုတည့်ရအောင်လည်းလုပ်ငန်းရှင်များအားလုံးကိုလည်းနားလည်စေချင်ပါတယ် တရားဥပဒေစိုးမိုးရေးဆိုတာလုပ်ငန်းရှင်များအားလုံးကိုလည်းနားလည်စေချင်ပါတယ်လုပ်ငန်းရှင်များအနေနဲ့လူလုံးချုံချုံရုံရုံကြည်ကြည်နဲ့ကိုယ့်ရဲ့စီးပွားရေးအောင်မြင်မှုအတွက်ကိုယ့်စီးပွားရေးအနေနဲ့တစ်ဆင့်ကိုယ့်ရဲ့နိုင်ငံတိုးတက်ဖို့အတွက်လုပ်ပေးနိုင်တဲ့အခွင့်အရေးတွေကိုပေးမဲ့မူပေါင်းတစ်ခုချခြင်းဆိုတာဟာတရားဥပဒေစိုးမိုးရေးပဲဖြစ်ပါတယ်တရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံ ကျွန်တော်တို့ရဲ့စီးပွားရေးမူဝါဒတည်တည်ကိုချမှတ်ပြီးအကောင့်ထဲပေါက်ခဲ့ပေမဲ့လို့အောင်မြင်မှုထိုက်တင်တဲ့လောက်မရခဲ့သေးဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောသွားပါတယ်ကျွန်တော်ရဲ့နိုင်ငံဟာစင်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရတယ်ဒါပေမဲ့ဒီစင်ခေါ်မှုတွေကိုကျွန်တော်တို့တစ်ဆင့်ချင်းတစ်ဆင့်ချင်းကြော်ဝါနိုင်လာပြီလို့ကျွန်တော်မြင်ပါတယ ကျမတို့နိုင်ငံရဲ့ကျော်လွှားရမယ်အခက်အခဲတွေကိုအလုံးဝိုင်းပြီးတော့ကူညီပြီးတော့ကျော်လွှားပေးစီခြင်းနဲ့စိတ်စေနာထားစီခြင်းပါတယ်ဒီအစိုးရတဲ့တက်ကလေးကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွဲဆုံပါမယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေအလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အတိတ်ဝရပါလိမ့်မယ်အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန
အဲ့ဒီကဘစ်စက်တွေဖြစ်ဖို့လိုတယ်ဆိုတော့ကြောင်းပြောတာပါဒီကတော့ကောင်းပါတယ်ဒေါ်သန်းစီကိုယ်တိုင်နဲ့မကြာခဏတွေ့မယ်ဆိုတော့တောင်းပါနေခိုးကြောင်းမှာကြောတော့ပါတယ်ဒီလိုမကြာခဏတွေ့ဆုံပြောရင်လည်းကျွန်တော်လုပ်ငန်းရှင်တွေကတင်ကြတာလည်းဆိုတာဖွဲ့ရကြားမယ်ဆိုတာလူကြီးတွေကလည်းခုနပြောတဲ့ရိုးရှင်းဖို့တို့တက်စားရှိဖို့တို့ဒါဆွေးနာပါဖို့တို့ဆိုတာကအဂရိပါပြဖို့တော့လက်ပင်လ လုပ်ငန်းရှင်တွေကိုပွင့်ပွင့်လင်းလင်းခြားပြခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုးစားပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးနိုင်အောင်အမေရိကန်သမ္မတနဲ့ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တဲ့ဒေါက်ဆန်းစုကြည်ဟာသူပြန်ရောက်လာပြီးဂျပန်အတွင်စက်တင်ဘာလ22ရက်နေ့မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့